အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းတစ်ကျောင်းမှာနောက်ဆုံးကျင်းဖြစ်ပွားခဲ့တဲ့အစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်ခံမှုတွေအသက်16နှစ်အရွယ်လူငယ်တယောက်ကိုကြိုတင်ကျန်စီတပ်ဖြတ်မှု18မှုနဲ့တရားစွဲလိုက်ပါရယ်အနာမနီတရားစွဲဆုလိုက်တဲ့နီကိုလတ်စ်ခရုစ်ကိုတော့ဖလော်ရီဒါပြည်နယ်တောင်ပိုင်းမိုင်ယာမီမြို့မြောက်ဘက်မိုင်90လောက်အကွာမှာရှိတဲ့ပတ်ကလန်မြို့ကမာဂျော်ရီစတုန်းမန်ဒေါကလတ်စ်ကျောင်းမှာမနေ့တုန်းကပြစ်ခတ်မှုပြီးမှပဲဖမ်းဆီးမိခဲ့တာပါကျောင်းသားအောင်သူဖြစ်တဲ့တနတ်သမားဟာကျောင်းဝင်းပြင်ပမှာစတင်ပြစ်ခတ်ခဲ့ပြီးနောက်ပိုင်းကျောင်းဝင်းထဲမှာပါဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောနောထွက်ပြေးကိုကြိုးစားခဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောပါရယ်ပြစ်ခတ်မှုကြောင့်လူ18ယောက်သေဆုံးပြီးဒဏ်ရာရသူတချို့ကတော့ဆေးရုံကိုပို့ဆောင်ထားရကြောင်းလည်းမနေ့နောက်ပိုင်းမှာပဲအာဏာပိုင်တွေပြောဆိုထားပါအခင်းဖြစ်ပွားရာဘရော့ဝါဒီခရရဲတပ်ဖွဲ့တာဝန်ရှိသူစကော့တ်အစ္စရေးကတော့ရက်ဆက်ချမ်းကျုပ်တဲ့တပ်ဖြတ်မှုဖြစ်ပြောဆိုခဲ့တယ်လို့သေဆုံးသူတွေထဲမှာကလေးရောလူကြီးတွေပါပါဝင်ကြောင်းပြောဆိုခဲ့ပါရယ်တနသမထံက AR-15 rifle တနက်တလက်နဲ့ကြီးကအများပြားတွေ့ခဲ့ရကြောင်းလဲသတင်းတော်တွေကိုပြောဆိုခဲ့တာပါပြီးခမှုနဲ့ပတ်သက်လို့အာဏာပိုင်တွေဒီကနေ့ထိဆက်လက်စုံစမ်းစစ်ဆေးနေပြီးတနသမနဲ့တီချွန်းသူကျောင်းသားတွေဆရာတွေရဲ့ပြောဆိုချက်တွေနဲ့အတူသတင်းချက်လက်အစ်တွေလည်းထပ်မံထွက်ပေါ်လာနေပါတယ်တနသမရဲ့ internet website နဲ့လူမှုကွန်ရက်တွေကိုစုံစမ်းစစ်ဆေးရမှာစိတ်နှောက်ရှက်ဖြစ်စရာအကြောင်းအရာတွေကိုတွေ့ရကြောင်းလဲခရိုင်ရဲတပ်ဖွဲ့တာဝန်ရှိသူကပြောဆိုခဲ့တာပါတနသမာစိတ်မူမှန်တဲ့လက္ခဏာအများပြားတွေ့ခဲ့ရဘူးပြီးကြောက်ထုတ်ခံရဘူးသလိုပြဿနာရှိသူတယောက်ဖြစ်အင်းနည်းချင်းနေကြောင်းနေဖက်တီကလည်းဒီထားမိနေသူဖြစ်တာကြောင့်ဒီလိုကိစ္စမျိုးကိုအာဏာပိုင်တွေထံအချင်းချင်းအကြောင်းကြားဖို့လိုတယ်လို့လည်းသမ္မတဒေါ်နယ်ထရန့်ကကြာသပတေးနေ့စောပိုင်းမှာ Twitter လူမှုကွန်ရက်ကနေမှတ်ချက်ပြီးပြောဆိုခဲ့ပါတယ်